ြမ်းခံတာလို့မာဝရဲလားတူတော်မောင်ပြီးခဲ့တဲ့ရက်ကနိုင်ငံသားမိတ်ဆွေတယောက်နဲ့စကားပြောဖြစ်တယ်ဒီလိုပြောနေရင်ငါတို့နိုင်ငံသားတွေရဲ့နေထိုင်မှုပုံစံကိုရောက်သွားပြီးသူ့အမြင်အတိုင်းတုံ့တက်ပြသွားတယ်ငါတို့နိုင်ငံသားတွေဟာစီတကြားငရုတ်တိမုတ်အချိုးရီစတဲ့ဘေးထွက်ဆိုးကျိုးများတဲ့အစားအစာတွေကိုအလွန်အကျူစားတော့ကြကြောင်းနဲ့ကျန်းမာရေးအခြေခံဗဟုသုတနည်းပါးကြကြောင်းပြီးတော့ငါတို့နိုင်ငံသားတွေဟာဘိုင်းငနဲ့လဲသေးဝါမတည်တယ်လို့ယူဆကြပြီးအန္တရာယ်ရှိတဲ့စားတော့မှုပုံစံတွေကိုမကြောက်မရွံ့စားတော့နေကြကြောင်းဝေဖန်တုံ့တက်ပြသွားပါတယ်သူပြောတာမမှားပါဘူးငါတို့တွေအမြဲတမ်းစင်ကြီးပေးပြီးပြောနေတာရှိတယ်ငါတို့ဘိုးဘွားဘီပင်တွေလက်ထက်ကလေးကဒီလိုပဲစားတော့နေထိုင်လာခဲ့ကြတာဆိုတဲ့အစင်ကြီးလေဒီလိုကျန်းမာရေးဗဟုသုတခေါင်းပါခဲ့ကြလို့ငါတို့နိုင်ငံအခုဆိုရင်ကမ္ဘာပေါ်မှာကင်ဆာရောဂါဖြစ်ပွားမှုအများဆုံးနိုင်ငံတွေထဲမှာဒုတိယချိန်နေပြီဆေးရုံဆေးခန်းတွေမှာလည်းကင်ဆာရောဂါတွေအချိန်အဟုန်နဲ့တိုးပွားလာနေတယ်ဆေးရုံမှတ်တမ်းတွေရမြန်မာနိုင်ငံမှာဖြစ်ပွားမှုအများဆုံးရောဂါတွေဟာဥမကြီးကင်ဆာရင်နာကင်ဆာတအိမ်ကောင်းကင်ဆာအဆုတ်ကင်ဆာအသည်းကင်ဆာဒရင်းကင်ဆာကြောက်ကက်ကင်ဆာနဲ့အစာရင်ကင်ဆာတွေဖြစ်ကြတယ်မြန်မာနိုင်ငံဟာကမ္ဘာလုံးဆိုင်ရာအစာအစာဘေးအန္တရာယ်ကင်းရှင်းမှုအညွန့်ကိမ့်မှာနှိမ့်ကျနေသေးပါပဲငါတူစားသောက်မှုပုံစံမမှန်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့တက်20ကနေ85နှစ်အတွင်းစီးကျို၊သွေးကျိုဖြစ်ပွားသူ 1.8 တန်းလောက်ရှိပြီး 5 တန်းလောက်ဟာယောဂဖြစ်ပွားနိုင်ချိန်မှာရှိနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကကောက်ယူတဲ့စစ်တမ်းတွေကသိရပါတယ်။စီးကျို၊သွေးကျိုယောဂကြောင့်နောက်ဆက်တွဲယောဂတွေအနေနဲ့သွေးကျောပိတ်တာ၊လေဖြတ်တာ၊ခြေထောက်ဖြတ်ရတာ၊မျက်စိကွယ်တာ၊တက်တမ်းမစိမ့်မီတည်ဆုံးရတာတွေလည်းရှိလာနေပါတယ်။ဒါတွေဟာကျန်းမာရေးဗဟုသုတနည်းပါးတာ၊စီးပွားရေးချွတ်ချုံကြတာ၊ဆင်းရဲနွမ်းပါးတာတွေနဲ့လည်းဓာတ်ရိုက်သက်ဆိုင်နေတာပေါ့ငါတို့။စာနယ်ရိက္ခာဖူလုံမှုနဲ့လုံခြုံမှုဆိုင်ရာအညွန့်ကိန်းအရနိုင်ငံပေါင်း113နိုင်ငံမှာမြန်မာနိုင်ငံဟာအဆင့်80ရှိပြီးစာနယ်ရိက္ခာဖူလုံမှုနဲ့လုံခြုံစိတ်ချမှုဆိုင်ရာအညွန့်ကိန်းအရနိုင်ငံပေါင်း113နိုင်ငံမှာမြန်မာနိုင်ငံဟာအဆင့်80ရရှိခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်ရမတ်အနည်းဆုံးနိုင်ငံဖြစ်တယ်လို့ EU ကထုတ်ပြန်ထားတဲ့အညွန့်ကိန်းတွေအရသိရပါတယ်။အစာအာဟာရငယ်မမှုဆိုင်ရာအညွန့်ကိန်းမှာလည်းနိုင်ငံပေါင်း119နိုင်ငံထဲမှာမြန်မာနိုင်ငံဟာအဆင့်89ရှိနေခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာဒုတိယမြောက်ရမတ်အနည်းဆုံးနိုင်ငံဖြစ်နေခဲ့ပါတယ်။ကျန်းမာရေးနဲ့ပတ်သက်တဲ့နေထိုင်စားသောက်မှုပုံစံမှာဗဟုသုတနည်းပါးတာအပြင်နွမ်းပါးချိုးတက်တာတွေကြောင့်ရွေးချယ်စရာမရှိဖြစ်ရတဲ့စားသောက်မှုပုံစံကလည်းငါတို့နိုင်ငံသားတွေကိုအတိတ်ဒုက္ခရောက်စေတာဖြစ်ပါတယ်။ငါတို့နိုင်ငံကအခြေခံလူတန်းစားတွေနဲ့လူလက်တန်းစားတွေစားသောက်နေတဲ့အစားသောက်တွေကိုပဲကြည့်မနှက်စားတဲ့ရွေးချယ်စရာမှာထက်ခါတလဲလဲပြန်ကြော်ထားလို့မဲနေတဲ့ပြေးဝစီတွေနဲ့ကြော်ထားတဲ့စမူစာပေါ်ပြက်အကြကွေးဓာတ်တွေကိုပဲစားနေကြရတယ်။နောက်ဖော်မလင်စိန်ထားတဲ့မုတ်ဖတ်နဲ့ဖန်တီးထားတဲ့မုတ်ဟင်းကားအုံနုခောက်ဆွဲအကျော်ဆုံးဒါတွေပဲရွေးချယ်စရာရှိတယ်။ကျမ်းမာရင်နဲ့မညူညွတ်မှန်သိပေမဲ့ငါတို့မှရွေးချယ်권မရှိဘူး။ငါတို့ရဲ့ဝင်တွေကဒါတွေကိုပဲရွေးချယ်권ပေးထားတယ်။ခလူတွေကြီးလိုက်ပြန်လဲအချုံမုတ်နဲ့စက်သားမုတ်ဆေးတရားတွေရောသမထားတဲ့50တရားတန်း၄ဖောင်းမုတ်ထုတ်တွေနဲ့အချိုးကြီးတွေကိုပဲစားတောက်နေရတယ်။အများစုကအရေးသွေးမပြည့်မီတဲ့ FDA မှာမှတ်ပုံတင်မထားတဲ့အစားအစာတွေဖြစ်နေကြပါတယ်။ဒါကြောင့်လဲကလေးဆေးရုံတွေမှာကြောက်ကပ်ပျက်စီးတို့ဆေးရုံတက်နေရတဲ့ကလေးတွေအရေးအတွက်အများကြီးလာနေပါတယ်ငါတို့စားတော့နေကြတဲ့အစားအစာတွေထဲမှာလည်းအဟာရတန်ဖိုးကမပါတဲ့လောက်နည်းပါးနေလို့ကလေးအများစုကကိုင်းငါအစိတ်ပိုင်းတွေတေးအကွေးကြုံနေလာကြတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနက2019နိုဝင်ဘာလကနေ2018မေလအထိအိမ်အောင်စုပေါင်း2000ကျော်ကိုစည်ရင်းကောက်ယူခဲ့ရမှာမြန်မာနိုင်ငံမှာ9နှစ်အောက်ကလေး4ဦးမှ1ဦးဟာအဟာရမပြည့်ဝတာကြောင့်လူစင်မမီပဲပုညံ့နေတယ်လို့သိရပါတယ်စေတုတေနာဦးစီးဌာနကရန်ကုန်ဆေးဦးကြီးမှာဆေးကုသတွေနဲ့လူနာ300ကိုတုတေနာပြုခဲ့ရမှာလူနာ300မှာ60ရာခိုင်နှုန်းကျော်ဟာအဟာရမမျှတတာကိုခံစားနေကြရတယ်လို့သိရပါတယ်ငါတို့အဓိကကတော့ဆင်းရဲနွမ်းပါတာကျန်းမာရေးဗဟုသုတခေါင်းပါတာတွေကြောင့်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံရဲ့ပြည်မြအသက်တန်းဟာ58နှစ်ပဲရှိတော့ပြီးအာရှမှာတက်တန်းအနှိမ်ဆုံးအနေအထားနဲ့ရပ်တည်နေပါတယ်နေ့စဉ်စားတောက်နေရတဲ့အစားအသောက်ကိုလည်းတတ်နိုင်တယ်မြတ်ကျမ်းမာရေးအသည့်နဲ့ချင်းချိန်နိုင်ဖို့လိုအပ်လာပါတယ်။ရည်သွေးမပြည့်မီတဲ့ဘေးဖြစ်စေတဲ့ FDA မှာမှတ်ပုံတင်ထားခြင်းမရှိတဲ့အစားအစာတွေကိုရှောင်ကျင်ဖို့လိုအပ်လာပါတယ်။စပီးဝါစီရီနဲ့ထပ်ပြန်တယ်လဲလဲကြော်ထားတဲ့အစားအစာတွေ၊အချိုကဲအငံကဲလုံးတဲ့အစားအစာတွေ၊မရုပ်သီးမုတ်တွေ၊ဆေးဆိုးထားတဲ့အစားအစာတွေကိုရှောင်ကျင်ရပါမယ်။အခုဆိုရင်ကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနကလည်းလမ်းဘေးစားတောက်ဆိုင်တွေမှာအစားအသောက်ရောင်းချသူတွေလိုက်နာရမယ့်စည်းကမ်းချက်တွေကိုဒေသဆိုင်ရာအာဏာပိုင်တွေကနေတဆင့်အသိပညာပေးလုပ်ငန်းတွေကိုဆောင်ရွက်သွားမယ်လို့သိရပါတယ်။အနာဝတီအနေနဲ့လည်းပြည်သူတွေအားလုံးကျန်းမာဖွံ့ဖြိုးရေးနဲ့ဆိုင်တဲ့စာနယ်ဤခါပူလုံမှုအစားအစာဘေးကင်းလုံခြုံမှုအပြည့်ရှိတဲ့နိုင်ငံတကာနိုင်ငံဖြစ်လာစေဖို့စားသုံးသူကာကွယ်ပေးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုထိရောက်ကျေပြန့်စွာအကောင်အထည်ပေါ်ဖို့လိုအပ်နေပါတယ်။ဒါ့အပြင်ပြည်သူတွေကိုကျန်းမာရေးအသည့်ဗဟုသုတပြည့်စုံလာအောင်မီဒီယာတွေကနေတဆင့်အသည့်ပညာပေးတင်ဆက်တာမျိုးမကြာခဏပြုလုပ်သင့်ပါတယ်။ပြည်သူတွေအနေနဲ့လည်းကျန်းမာရေးဗဟုသုတပြည့်စုံအောင်ကျန်းမာရေးနဲ့သက်ဆိုင်တဲ့ပညာပေးစာဆောင်တွေဖတ်ရှုရင်းမီဒီယာတွေကနေတဆင့် ကျမ်းမာရေးနဲ့သက်ဆိုင်တဲ့ဟောပြောချက်တွေကိုနားထောင်ခြင်းအပြင်မိမိတို့ရဲ့ကျမ်းမာရေးအသိအခြေချင်းကိုမြင့်တက်လာအောင်ဆောင်ရွက်သင့်ပါကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ဤကုန်းချုပ်လိုက်ပါစေ။မင်းလဲအရင်ငါးစီစာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချက်လာစွာသောမင်းရဲ့အဘစန်နီဦး